အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေဟာ PP ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဦးကျော်တင်နဲ့စင်ကာပူမှာတွေ့ဆုံပြီးမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးငြိမ်းချမ်းရေးနဲ့မြို့သားစီလုံးညီညွတ်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ်။ဒါပြင်ရိုဟင်ဂျာတွေနေရဲ့ရင်းကိုဘေးကင်းလုံခြုံစွာပြန်နိုင်ရေးလူ့အခွင့်အရေးချိုးဖောက်ခဲ့သူတွေပေါ်အရေးယူနိုင်ရေးနဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ရေးစရာရီနဲ့ပတ်သက်ပြီးတော့တိုက်တွန်းခဲ့တယ်လို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရဟေတာညူဝက်က VOE ကိုပြောပါတယ်။ဖန်စီထင်းထင်းခံထားရတဲ့ရိုက်တာသတင်းတော်ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့လဲဝန်ကြီးပွန်ပေယိုကတောင်းဆိုခဲ့ပါရယ်သတင်းတော်တွေသူ့အလို့သူ့လောက်တာကိုမြန်မာနိုင်ငံမှာဖန်စီတဲ့အတွက်အမေရိကန်အနေနဲ့အထူးစိုးရိမ်ကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်လွှတ်တင်တယ်လို့လဲမစ္စပွန်ပေယိုက Twitter မှာရေးသားခဲ့ပါရယ်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေကိုလူညိုရေးတပ်ဖွဲ့တွေကနေနှင်းခဲ့တာနဲ့ပတ်သက်တဲ့နိုင်ငံတော်အဆင့် EOS စာရွက်နေသတင်းတော်တွေရဲ့လက်ဝဲမှာတွေ့ရှိတယ်ဆိုပြီးတော့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ကိုအစိုးရကဆွဲချက်တင်ပေမဲ့သူတို့မှာအပြစ်မရှိကြောင်းသတင်းတောက်တွေကညင်းဆိုသွားတယ်။သူတို့ကိုအခုလိုဖမ်းဆီးနိုင်ဖို့အတွက်ရဲတပ်ဖွဲ့ကအကွက်ချလုပ်ကြံခဲ့တာလို့လည်းသတင်းတောက်တွေကပြောပါရတယ်။2018ခုနှစ်ဩဂုတ်လတွင်ရခိုင်ပြည်နယ်ကလူမျိုးရေးကင်းစခန်းတွေကိုအာဆာရိုဟင်ဂျာဆွေးနွေးအဖွဲ့ကဝင်ရောက်စီးနင်းပြီးမှစစ်တပ်ကနေပြည်တော်ရှင်းလင်းစဉ်လူခွေချုပ်ပေါင်းမှုတွေကျူးလွန်နေဆိုပြီးတော့ရိုဟင်ဂျာ9,000,000ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းရှောင်သွားတာပါ။မြန်မာဆိုရကတော့အခုလိုထွက်ပြေးသွားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေကိုပြန်လက်ခံဖို့အစီအစဉ်တွေလို့ပြောဆိုထားပါရခင်ဗျာ။